Welcome to the Voice of America in Burmese.
မြန်မာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ14ရက်အင်္ဂါနေ့ညနေ6:00-9:00အစီအစဉ်တွေကို9.19.25 MHz တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာစားဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင
်မြင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါကုန်းသွယ်ရေးနဲ့မြောက်ကိုရီးယားရဲ့အလေထားဆွေးနွေးခဲ့တဲ့အမေရိကန်သမ္မတရအာရှ၅နိုင်ငံခီးစဉ်ကဒီကနေ့ပြီးဆုံးပါပြီဖိလစ်ပိုင်မှာအာဆီယံအစည်းအဝေးတွေတက်ရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးတို့ဒီကနေ့တရားတွေ့ဆုံဆွေးနွေးပါတယ်ရိုဟင်ဂျာတွေဘေးကင်းစွာနေရရင်ပြန်နိုင်ရေးဆောင်ရွက်ဖို့ကုလအထွေမှုချုပ်နောက်ကနေဒါဝန်ကြီးချုပ်တို့ကလည်းမြန်မာကိုတိုက်တွန်းပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူကြီးညာပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေပြီးမှာတော့အမေရိကန်သမ္မတရဲ့အာရှ၅နိုင်ငံခီးစဉ်တွင်အဲ့ဒီနိုင်ငံတွေကလူခွင့်ရချိုးဖောက်မှုတွေအတွက်ဖိအားပေးပြောဆိုခဲ့တာမျိုးမရှိတဲ့ပေါ်လူခွင့်ရဖွဲ့တွေကပြည်တင်ဝေဖန်လိုက်တဲ့အကြောင်းနဲ့တူနားဆင်ကြရမှာက
တိုက်ပွဲကတော့မနေ့ကလည်းပဲထပ်ပြီးတော့ဒေါ်တော်ပြင်းပြင်းထန်ထန်ဖြစ်နေကြတိုက်ပွဲတင်းလာတဲ့ဥစ္စာကတော့ခြေရင်းလေးကလေးကစားပြီးတော့တိုက်ပွဲကလည်းတလေပေါ်ပြင်းလာတယ
်ဒီခိုင်တပ်ဖွဲ့အေအေရဲ့ပြင်ကြားရေးတာဝန်ခံခိုင်သူကပြောသွားတာပါပြည်စုံကိုသတင်းနဲ့ပြီးမှနားဆင်ကြပါမယ်ဒီအကြောင်းတွေနဲ့အတူထိုင်းမြန်မာနယ်စပ်ရှိကရင်ဒုက္ခသည်စကန်ကအခြေအနေနိုင်ငံတကာတန်တမန်တွေတွားရောက်လည်လာခဲ့တဲ့အကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်တဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်။စီစဉ်ထားတဲ့အချိန်ထက်နောက်ကျပြီးကျင်းပခဲ့တဲ့နိုင်ငံ၁၈နိုင်ငံပါအရှေ့အာရှထိပ်သီးညီလာခံကိုအမေရိကန်သမ္မတတက်ရောက်မဲ့ကိစ္စကိုအချိန်ကပ်ပြီးတော့ဖျက်လိုက်ပါတယ်။ထိပ်သီးညီလာခံကိုမတက်တော့ဘဲသမ္မတထရန့်ကဖိလစ်ပိုင်ကနေထွက်ခွာဖို့ Air Force 1လေယာဉ်စီကိုထွက်ခွာခဲ့တာပါသမ္မတရဲ့လေယာဉ်ကအရင်စီစဉ်ထားတဲ့အချိန်ထက်နိုင်ဝက်ဆော့ပြီးဖိလစ်ပိုင်နိုင်ငံတကာလေဆိပ်ကနေထွက်ခွာခဲ့ပါတယ်ထိပ်သီးညီလာခံမှာတော့သမ္မတထရန့်ရဲ့အစားနိုင်ငံခြားရေးဝန်ကြီး Rex Tillerson တက်ရောက်ပါတယ်ညီလာခံမှာပြောမယ်မိန့်ခွန်းကိုလည်းအစောပိုင်းမှာအရှေ့တောင်အာရှနိုင်ငံများအတင်အာဆီယံခေါင်းဆောင်တွေနဲ့နေလည်စာစားပွဲအတွင်ပြောဆိုခဲ့တဲ့အကြောင်းအမေရိကန်သမ္မတအင်ဘူရောကရှင်းလင်းပါတယ်ဖိလစ်ပိုင်မှာမူလအစည်းအဝေးထက်တရက်ပိုပြီးနေဖို့ရတူးလိုက်ရတဲ့အကြောင်းရင်းကအရေးပါတဲ့ဒေတာရင်းမဟာဗျူဟာဆိုင်ရာဆွေးနွေးပွဲတစ်ခုဖြစ်တဲ့အရှေ့အာရှညီလာခံကိုသမ္မတထရန့်တက်ရောက်နိုင်ဖို့ဖြစ်ပါတယ်။၁၂ရက်ကြာအာရှ၅နိုင်ငံခီးစဉ်ပြီးအမေရိကန်သမ္မတကမူဝါဒရေးရာအရေးပါတဲ့ကြေညာချက်တွေထုတ်ခဲ့တာမရှိပေမဲ့လို့နိုင်ငံအကြီးအကဲတွေနဲ့မိတ်ဆွေဖွဲ့နိုင်ခဲ့တယ်လို့သမ္မတကပြောဆိုပြီးတိတ်ကိုအောင်မြင်တဲ့ခီးစဉ်ဖြစ်တယ်လို့ကြေညာခဲ့ပါတယ်။အနည်းဆုံးဒေါ်လာ300ဘီလီယံတန်ဖိုးရှိတဲ့သဘောတူညီချက်တွေရရှိခဲ့တဲ့အကြောင်းသမ္မတထရန့်ကပြောဆိုပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။နိုင်ငံစုံပါဝင်တဲ့ပစိဖိတ်သမုဒ္ဒရာရဲဝန်းနိုင်ငံများပူးပေါင်းဆောင်ရွက်မှု TPP လိုမျိုးကုန်သွယ်ရေးသဘောတူညီချက်တွေကိုအမေရိကန်ဆိုရဘက်ကလက်မခံပဲနှစ်နိုင်ငံချင်းစီးပွားရေးသဘောတူညီချက်တွေကိုသာလိုလားတယ်ဆိုတာကိုလည်းအခုခီးစဉ်အတွင်းသမ္မတထရန့်ကထပ်လောင်းဖော်ပြခဲ့တာပါ။အာရှခီးစဉ်နဲ့ပတ်သက်ပြီးကျေပြန့်တဲ့ကြေညာချက်ကိုတော့လာမယ့်ဗုဒ္ဓဦးနေ့ဓမ္မမဟုတ်လေကြာသာပြီးနေ့လောက်မှထုတ်ပြန်မယ်လို့ပြောဆိုထားပါတယ်ရှင်
2016 American သမ္မတရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲအပြီးကာလတွေမှာ WikiLeaks ရဲ့ Twitter ကနေသူ့ကိုတီးတန့်ပေးပို့ခဲ့တဲ့စာရီကိုသမ္မတဒေါ်နယ်ထရမ့်ရဲ့သားကထုတ်ပြန်လိုက်ပါတယ်။တီးတန့်ဆက်သွယ်မှုတွေရှိခဲ့တဲ့အကြောင်းအထောက်အထားတွေရခဲ့တဲ့ The Atlantic စာဆောင်ကပထမဆုံးအကြိမ်သတင်းဖော်ပြခဲ့ပြီးနောက်ပိုင်းအကြာမှာပဲဒေါ်နယ်ထရမ့် Jr. က WikiLeaks နဲ့တီးတန့်အဆက်အသွယ်တွေကိုထုတ်ပြန်ခဲ့တယ်လို့အပြန်အလှန်ရေးသားထားတဲ့စာရီဟာလည်းသိအရေးမကြီးတဲ့သဘောမျိုး Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။WikiLeaks နဲ့ပဲပေါင်းဆောင်က PRP ခံရတဲ့ WikiLeaks တီထောင်သူ Julian Assange တို့ဟာသူတို့ကိုလူသိများလာအောင်ကြိုပမ်းချက်တစ်စိတ်တစ်ပိုင်းဖြင့် Trump Jr. ကိုဆက်သွယ်တဲ့သဘောမျိုးလဲဆရစ်ထဲမှာတွေ့ရပါတယ်။2016 September နဲ့2019 July အတွင်း WikiLeaks ဘက်က Trump Jr. ကိုအကြိမ်အတော်များများစာရေးသားပေးပို့ခဲ့ကြောင်းလဲ The Atlantic စာဆောင်ကဖော်ပြပါရတယ်။စာအတော်များများကို Trump Jr. ကလစ်လျူရှူတာပေမဲ့၃ချိန်အကြောင်းပြန်ခဲ့ပါရတယ်။စာတစ်စောင်ထဲမှာတော့သမ္မတ Trump ကိုဆက်ညင်တဲ့ website ရဲ့နောက်ကွယ်မှာဘသူတွေရှိနေတယ်လဲဆိုတာ WikiLeaks ကသိလို့ကြောင်းမေးမြန်းမှုကိုတော့စုံစမ်းကြည့်မယ်ဆိုပြီးပြန်ကြားထားပါတယ် WikiLeaks ပေးပို့လာတဲ့စာတိုင်းကို Trump Jr. ကအကြောင်းမပြပါမိမဲ့နောက်ပိုင်းသမ္မတဖြစ်လာခဲ့တဲ့ Donald Trump ရဲ့နှိစက်မှုရှိသူအဖြစ်သူ့ကိုအတုံးချဖို့ကြိုးစားလာတဲ့ WikiLeaks ကိုပစ်ပယ်တာမျိုးလုပ်ခဲ့ရတော့မရှိပါဘူးစာအဆက်အသွယ်ရှိခဲ့တဲ့အကြောင်းအတိမပြုတ်နိုင်ဘူးလို့အစောပိုင်းမှာ Julian Assange ကသူ့ရဲ့ Twitter စာမျက်နှာမှာရေးသားခဲ့ပေမဲ့နောက်ပိုင်းမှာတော့လူသိများအောင်လုပ်ဖို့ကြိုးပမ်းချက်တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ပြောဆိုခဲ့ပါတယ်
American Outlet တို့တရားရေးကော်မတီရှင်းပေါက်မှာဒီကနေ့အင်္ဂါနေ့မှာတော့ရှင်းနေချုပ် Jeff Session ထွက်ဆိုဖို့ရှိနေပါတယ်။ American Congress လွှတ်တော်က Republican တွေဘက်ကထောက်ပြထားတဲ့ကိစ္စတချို့ကိုစုံစမ်းစစ်ဆေးဖို့တင့်မတင့် American Tiai Tanaga, Sisibo, Shinny Chung Hunjatare, Gisane, but the be Mimian Kayame, Lala, Shinivare, Dine Sobainunga, Ludo, Madri, Simpuzu, Bibu Tare, Sarega, Gisa Yadigo, Dunta Po Dre, Gina Suya, Shinny Rigo, Shinny Joe, Jeff Sessionga, Hunjatare, Lu, Let out Shinny Joe, Stephen, Waika, Mini Dinanika, Auto, Tiai Gombi Tango, Bibu, Sama Piosu Taraba, Glenda Foundation, Go, Soda Sisibo, Two things that you moved to Ukapo. Bigger as Ulan Lamabe comedy, Okata, Aluto, Ama, Robert Goodladka, Shinito, Session Upioso Taraba, Daddy Hillary Clinton and I, when you said that when you sink a lot, drink, go by Ime Sama, Saba, don't you get more. Tomaya, you got boys, young year appointed, Nangalo Saya, Democratic Party comedy jar, Puba, Jansi Gemu, Suswege. Tamara how Obama letterka, American Uranian tattoo twinigo, Russia Nakwega, but the need a community kuga, where you get a case are really Pawimare, Natasha Kuni, American Tamara, Yuka Wema, Russia Rujawin, now Shakemu Bo, Pirazu, Sonan Sisi Bureau, FBI, yet Sonan Sisi Mudine, but the Bile, Sisi Bugule, Loto Madu, yet Biza Mata, don't have a reshe.
Russia, Soya, Tencho Tare, Adi, Drin, Tanaga, American Pidansuma, Pipa Long and Kupima Pontin Harelu, American Tiai Tanaga Piovare, Adi, Drin Hananine, the Nilani Nason Tavi to a Long and Rigoma Pontin Ho, Tamam Ho, Tia Ubri, Dan Yin Sambo, American, Tawan Shi Duriga, Jang Jat Havare, Tia Wen Yeran and Long and Mapontin Mosre, Chenakutega, Tudia the Chego, Yuvarelu, Adi, Drin Hanaya, Editacho, Margrida Simonyaga, Dita Samanama, the Nilaniga Yivare, Adi, Drin Hanago, Mapontin Ho, American Doya, Tangso Cheha, Shanning and Pega Alaru, Tangso Mure Shitara, Jam Chigam Chine Mare, American Ludoga, Nguiji Taban Hare, Rashanning and Tema Shinere, VOA American, Dane, RFE, Lula de Europa, Radio Drin Hanarigo, Russia, Asuyata, Mabon Demo, Tinja to Ampi Melo, Pigare Drima Mapioja Keraba, American Mashire, Adi Drin Hanaga, Mabon Diame Swing, Adi Longaya Drin Nanese Mapidlo, Wananria Laza, Bawin Nea Lisarigo, Ludi Shinya, Topiamo Pilas in Mapita address will be Mabon Diego, Adi Pega, Sanjin Piosu Tara Pipa.
UA American and Yenibem Yamava season ago, Yeni Chonai Gwegani Kononai T. Slidometer Sakon, Kilo has Tikon Chow Shetonia, Slidometer Sako, Kilo has Tinganga Chonga, Slidometer Nasanga, Kilo has Titiku Chonga Ruani, Gro Tolan Piniwaka.
ပြည်ရေးမြန်မာပိုင်းစီစဉ်ရေးအင်္ဂါနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိလူကုန်သိမ်းခါနဲ့အညီထာနေပြန်ခွင့်နောက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးအပ်ခွင့်နေတဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကနိုင်ငံတော် ကုလသမဂ္ဂမှကုလအတွင်းမှုချုပ်ကခုလိုတိုက်တွန်းခဲ့တာလို့ကြေညာချက်မှာဖော်ပြပါတယ်။တစ်ဆက်ထဲမှာပဲဒီကနေ့မနီလာမှာကျင်းပတဲ့အာဆီယံကနေဒါထိပ်သီးညီလာခံမှာလဲကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒူကလည်းဘင်္ဂလားဒေ့ရှ်ပဲရောက်ရှိနေတဲ့မွတ်စလင်တွေထားနေပြန်နိုင်ရေးအတွက်ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောဆိုပါတယ်။
Canada will continue to support ASEAN's
humanitarian, political efforts to find a sustainable and just solution to the ongoing crisis, and we will also ကပြောဆိုခဲ့တာပါနိုင်ငံတော်အထိုင်အမြင်ကပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တည်တံ့တွေ့ဆုံဆွေးနွေးခဲ့တဲ့ကနေဒါဝန်ကြီးချုပ်ကဒီပြဿနာကိုငြိမ်းချမ်းစွာဖြေရှင်းနိုင်ရေးအထောက်အကူဖြစ်စေမယ့်ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအလေးထားဆောင်ရွက်ဖို့အရေးကြီးတဲ့အချက်တွေကိုလည်းဆွေးနွေးခဲ့ကြောင်းပြောပါတယ်မနီလာမြို့တော်ကအာဆီယံထိပ်သီးဆွေးနွေးပွဲတွေအတွင်ဒီကနေ
season တွင်မှာလဲရိုဟင်ဂျာတွေအရေးဆွေးနွေးမယ်လို့ခန့်မှန်းရပါတယ်ရှင်
အီရန်နိုင်ငံမှာလူတွေအများအပြားတည်ကြည်ခဲ့ရတဲ့အင်အားပြင်းကလေးလှုပ်ခဲ့တဲ့ဒေသပြန်လည်ထူထောင်ရေးအစိုးရအနေနဲ့အများဆုံးဆောင်ရွက်သွားမယ်လို့အီရန်သမ္မတဟိုဆင်ရိုဟာနီကသတိပေးပြောဆိုထားပါတယ်။ ကလေးညောင်တိတ်ဆုံးသွားသူတွေအတွက်ဒီကနေ့အင်္ဂါနေ့ကိုဝန်ထမ်းချင်းအထိမ်းမှန်နေဖြစ်ဆိုရကတမ်းချပါရယ်တောတောင်ထူထပ်တဲ့ယူရန်ရဲ့ဣရတ်နေဆာမှာပြင်းအား
53ခုနှုန်းရှိတဲ့အကြောင်းဣရတ်အရာရှိတွေကပြောပါရယ်ဆီယုန်ဒီမှာလည်းတရားရသူတွေနဲ့ပြည်နယ်နေပါရယ်ငလင်ဟာဣရတ်နိုင်ငံကတ်ဒေတာဟာလတ်ပါဂျပ်မြို့မှာဗဟိုပြုလုပ်ခဲ့တာဖြစ်ပြီးတော့သူရကီနဲ့အစ္စရေးနိုင်ငံတွေထိတုံ့ခံမှုကိုခံစားခဲ့ရတယ်လို့အမေရိကန်ဘူမိဗေဒတိုင်ထွားရေးဌာနကပြောပါရယ်
တောင်ကိုရီးယားဘက်ကမိနစ်20နာရီကပဲပြောင်းခွလွန်လာတဲ့မြောက်ကိုရီးယားစစ်သားတအုပ်ကိုသူရဲ့လုပ်ဖို့ကံပဲစစ်သားတွေကပြစ်ခတ်တာကြောင့်တနက်ကြီးတွေထိမှန်ခဲ့ပါတယ်။တောင်ထဲမြောက်ကိုရီးယားနှစ်နိုင်ငံကိုပိုင်းခြားထားတဲ့စစ်မဲ့စုံကိုကြီးကြပ်တဲ့အမေရိကန်ဦးဆောင်တဲ့ကုလသမဂ္ဂကုကရေးဌာနပညာချက်မှာတော့မြောက်ကိုရီးယားစစ်သားကအဆောင်အချက်ထူးထူးထက်ထက်ချက်ထားတဲ့နယ်စပ်ကိုကားန
ပြောင်းလာတဲ့စစ်သားကအပြစ်ရဆုံးအတွင်းကပူရဲလုံချုံရေးအေရိယာတဲ့အထိအရောက်ပြစ်ထွက်လာနိုင်ပြီးအစအုံတစ်ခုကိုအကာအကွယ်ယူခဲ့ပါတယ်။ဒီနောက်မှာတော့တောင်ကိုရီးယားနဲ့အမေရိကန်စစ်သားတွေကသူ့ကိုကယ်တင်ခဲ့ပြီးစူဝန်ကအကြွိုင်းတက္ကသိုလ်စီရင်ကိုရဟယင်းနဲ့ခေါ်ဆောင်ခဲ့ပြီးတဲ့နောက်တရားရီကိုခွဲစိတ်ကူတာခဲ့ပါတယ်ရှင်။
တချို့အစိုးရအဖွဲ့တွေကမိုဘိုင်းအင်တာနက်တွေကိုဖြုတ်လိုက်တာဗီဒီယိုတရိုက်ထုတ်လွှင့်တာမျိုးမလုပ်နိုင်အောင်ကန့်သတ်လိုက်တာနဲ့အစိုးရကိုစန့်ကျင်တဲ့မှတ်ချက်ပြီးပြောဆိုသူတွေကိုတိုက်ခိုက်ဖို့ဒီဂျစ်တယ်ဆိုင်ရာစစ်တပ်တခုဖွဲ့စည်းတာဝန်ပေးအပ်လိုက်တာဆိုတဲ့လောရွေတွေကြောင့်ကမ္ဘာတဝန်းအင်တာနက်လွတ်လပ်မှုကြာစင်လာနေပါတယ်။နိုင်ငံတကာကဒီမိုကရေစီအရေးနဲ့လွတ်လပ ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ခန်းစားတဲ့မှာဖော်ပြလိုက်တာပါအင်တာနက်အသုံးပြုသူကဘာလူရဲ့86ခုနှစ်ရခိုင်နှုန်းဖြစ်တဲ့နိုင်ငံပေါင်း66လေးခုမှာ2016မေလအတွင်းကောက်ယူထားတဲ့ချက်လက်တွေကိုအင်တာနက်လွတ်လပ်ခွင့်နဲ့ကြားဆင်လာတာကိုတွေ့ခဲ့ရတာပါမြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်ကလည်းမနစ်ကရရတဲ့အမှတ်63မှတ်ချက်နှစ်ဆင့်နှိမ်ပြီးတော့63မှတ်နဲ့အခြေအနေပို့ဆိ
နောက်ဆုံးရသတင်းတွေကိုမတ်သိညီထိုင်းနဲ့နန်းလောင်တို့ပြောပြပေးကြတာပါရှင်။ခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လင်းပေးပါမယ်။အမေရိကန်သမ္မတအာရှခီးစဉ်ဆိုင်ရာသတင်းလွှာနဲ့အရင်စပါမယ်ရှင်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အာရှ၅နိုင်ငံခီးစဉ်အတွင်းအဲ့ဒီနိုင်ငံတွေကလူအခွင့်အရေးချိုးဖောက်မှုတွေအတွက်ဖိအားပေးပြောဆိုခဲ့တာမျိုးမရှိတဲ့အပေါ်လူအခွင့်အရေးအဖွဲ့တွေကပြစ်တင်ဝေဖန်လိုက်ပါတယ်။ထရမ့်ရဲ့နောက်ဆုံးခီးစဉ်ဖြစ်တဲ့ဖိလစ်ပိုင်နိုင်ငံအရောက်မှာတော့ဆန္ဒပြမှုတွေနဲ့အကြီးအကျယ်ရင်ဆိုင်ခဲ့ရတဲ့အကြောင်းအင်ဖြူရောဆိုင်ရာဗီဒီယိုရဲ့တဲ့နောက်ပီတာဟေးလင်းပေးပို့တဲ့တဲ့င်းလွာကိုကိုအောင်အောင်ကပြောပြပေးပါလိမ့်မယ်ရှင်
။ဖိလစ်ပိုင်နိုင်ငံမနီလာမြို့ကတဲ့င်းလာနေဆန္ဒပြပွဲတွေအတွင်းအဓိကရုံးနေနေတဲ့ဖွဲ့ဝင်တွေနဲ့ဆန္ဒပြသူတွေကြားပြိပခါတွေဖြစ်ပွားခဲ့ပြီးဒေါ်နယ်ထရမ့်ရဲ့ရုပ်ပုံတွေကိုဆန္ဒပြသူတွေကမီးရှို့ခဲ့ကြပါတယ်။ထရမ့်နဲ့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေရိုဟာအာဆီယံစီးဝေးကြီးရဲ့ပြင်ပမှာတီးခြားတွေ့ဆုံခဲ့ချိန်မှာပဲအခုလိုဆန္ဒပြနေကြတာပါ။ New Patriotic Alliance အဖွဲ့က Renato Reyes ကအစည်းအဝေးအပေါ်အခုလိုဝေဖန်ပါတယ်။
We believe that the meeting
ဒီစည်းဝေးဟာဖိလစ်ပိုင်လူထုအတွက်ဘာအကျိုးမြတ်မှရှိစေမှာမဟုတ်ပါဘူး။လူအခွင့်အရေးချိုးဖောက်မှုတွေဒါပိုဖြစ်ထွန်းစေမှာပါ။
အာရှနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံအောင်မှာလဲသမ္မတထရမ့်ကလူအခွင့်အရေးကိစ္စတွေကိုရှောင်ရှားပြီးဒေတာရင်းလက်တွဲညီညီဆောင်ရွက်ဖို့ကအလေးပေးပြောဆိုပါတယ်
။ We want our partners in the region
ဒေတာရင်းကကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်နေတဲ့နိုင်ငံတွေအနေနဲ့ခိုင်မာအားကောင်းပြီးလွတ်လပ်ပြည့်စုံကြွားတဲ့နိုင်ငံတွေဖြစ်စေချင်ပါတယ်။သူတို့ရဲ့ရေမှန်းချက်ဖန်တဲ့ကိုအရောက်လှမ်းနိုင်ပြီးတခြားဘသူ့ကိုမှဩဇာခံစရာမလိုတဲ့နိုင်ငံတွေလည်းဖြစ်စေချင်ပါတယ်။ဒါအင်ဒိုပစိဖိတ်ဒေသပေါ်ကျွန်တော်တို့ဘလို့ရှုမြင်တယ်လဲဆိုတာပဲဖြစ်ပါတယ်
။လူအခွင့်အရေးအဖွဲ့တွေကလူသားထုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်ရှုမြင်ထားတဲ့သမရဒူတာတေးရဲ့မွေးရစေဝါနှိမ်နှင်းမှုလုပ်ငန်းစဉ်တွေအတွင်းလူအများပြားတပ်ဖြတ်ခံရတာနဲ့ပတ်သက်လို့ထရမ့်နဲ့ဒူတာတေးတို့ကြားဆွေးနွေးခဲ့မှုရှိမရှိဆိုတာနဲ့ပတ်သက်လို့သတင်းမီဒီယာတွေမှာအမျိုးမျိုးဖော်ပြနေကြပါတယ်။အင်ဂျီဘော်ပြောခွင့်ရဆရာဟက်ကဘီဆန်ဒါစ်ကတော့ဒူတာတေးရဲ့မွေးရစေဝါရောင်းဝယ်ဖောက်ကားမှုနှိမ်နှင်းတဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးပြောကြားရမှာလူအခွင့်အရေးကိစ္စအနေချင်းပြောပြခဲ့တယ်လို့ဆိုပါတယ်ဒါမှလည်းဖိလစ်ပိုင်ဆိုရပြောခွင့်ရဟယ်ရီရော့ကတော့စံကျင်ဘက်ပြောဆိုပါရယ
် There was no mention of human rights there was no mention of extra legal killings
လူခွင့်ရေးကိစ္စတရားဥပဒေပေါင်းကျော်လွန်ပြီးတပ်ဖြတ်တာတွေနဲ့ပတ်သက်ပြီးမဆွေးနွေးခဲ့ပါဘူးဒါမှလည်းသမ္မတဒူတာတေးကမူရင်းရောင်းဝယ်ဖောက်ကားမှုတွေကိုအဆုံးသတ်ဖို့ဘယ်လိုလှုပ်ဆောင်နေရလဲဆိုတာနဲ့ပတ်သက်ပြီးတော့ အချိန်တော်ကြအောင်ဆွေးနွေးခဲ့ကြပါတယ်
။ကောင်းဆောင်တွေဓာတ်ပုံရိုက်ခန်းစမှာလူခွင့်ရေးကိစ္စနဲ့ပတ်သက်ပြီးပြောဆိုမှလာလို့သတင်းတော်တယောက်ရဲ့မေးမြန်းမှုကိုတော့ဟန်တာခဲ့ပါတယ်။လူခွင့်ရေးလိုကိစ္စရဲ့တင်နဲ့ပတ်သက်ပြီးလူသိရှင်ကြားပြောဆိုဖို့ရှောင်ရှားနေတဲ့ Trump ရဲ့ရည်တည်ချက်ပေါ်လူမှုကွန်ရက်ဒီပေါ်မှာလည်းပြင်းပြင်းထန်ထန်ဝေဖန်ကြပါတယ်။Republican ထက်လွတ်တော်မဲ့ John McCain ကလည်း Trump ဟာဒူတာတီးနဲ့တွေ့ဆုံရမှာလူခွင့်ရေးကိစ္စရက်ကိုဦးစားပေးမပြောဆိုခဲ့တာကြောင့်စိတ်မကောင်းဖြစ်မိတယ်လို့ Twitter မှာရေးသားပါတယ် HRW လူခွင့်ရေးအဖွဲ့ကြီးရဲ့ပြောခွင့်ရ John Sifton က
လူခွင့်ရေးကိစ္စရက်တွေနဲ့ပတ်သက်ပြီးအပြောဆိုတာဟာအဲ့ဒီလူခွင့်ရေးချိုးဖောက်နေတဲ့ခေါင်းဆောင်တွေကိုအားပေးရရောက်ပါတယ်ဒါကြောင့် BNN ကမ္ဘောဒီးယားအစိုးရလူမျိုးတွေဟာသူတို့အနေနဲ့လူအခွင့်အရေးချိုးဖောက်မှုတွေတိုးလုံနေတဲ့ကြားမှာပဲကဘာကြီးအနေနဲ့မတိချိုးချွန်ပြုနေတယ်ဆိုတာမျိုးယူဆသွားစေပြီးဒါဟာသူတို့အနေနဲ့လူအခွင့်အရေးချိုးဖောက်မှုတွေပိုကျူးလွန်ဖို့အားပေးနေတယ်လို့ဖြစ်ပါတယ
်။အာရှခီးစဉ်တွင်မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်ပြီးပြောဆိုလိမ့်မယ်လို့မျှော်လင့်ကြပေမဲ့ထရမ့်ကဒီကိစ္စနဲ့ပတ်သက်ပြီးပြောဆိုခဲ့တာမရှိပါဘူး။ဒါပေမဲ့လည်းအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ဟာဖိလစ်ပိုင်မှာဒေါန်ဆန်းစုကြည်နဲ့ဒီကနေ့တီးခြားတွေ့ဆုံခဲ့ပါတယ်။နေပြည်တော်ကလည်းမနက်ဖြန်မှာတွားရောက်ဖို့ရှိတဲ့ Tillerson ဟာရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးမြန်မာစစ်ကောင်စုံတွေကိုပြစ်ပျက်သားသားသတင်းစကားပေါ်သားလိမ့်မယ်ဆိုပြီးယူဆနေကြပါတယ်ခင်ဗျာ။
ကိုအောင်တင်ပြခဲ့တာပါရှင်တစ်ဆက်ထဲမှာပဲချင်းပြည်နယ်ပလဲဝဒေသမှာအစိုးရစစ်တပ်နဲ့ရခိုင်လက်နက်ကင်တအေအေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးဒေသခံပြည်သူတွေထမှန်တင်းရှောင်နေကြပါဗျ။စစ်ရှောင်ပြည်သူတွေထံကိုကူညီကယ်ဆယ်ရေးပစ္စည်းတွေပို့ဆောင်ဖို့ဟာလေလုံခြုံရေးအခြေအနေကြောင့်မရောက်ရှိနိုင်သေးပါဘူး။လက်ရှိချင်းပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကို VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ချင်းပြည်နယ်တောင်ပိုင်းပလဝဒေသမှာအစိုးရတပ်မတော်နဲ့ AA ခေါ်ရခိုင်လက်နက်ကင်တပ်အကြားမှဒီရက်ပိုင်းအတွင်းတိုက်ပွဲတွေပုံမပြင်းထန်လာသလိုတိုက်ပွဲဖြစ်ပွားနေတာဟာလည်းအခုဆိုရင်ရက်တတနှစ်ပတ်နီးပါးကြာမြင့်လာနေပြီဖြစ်ပါတယ်။ဒီရက်ပိုင်းအတွင်းဖြစ်ပွားတဲ့တိုက်ပွဲအခြေအနေကို AA ခေါ်ရခိုင်တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်သူခကအခုလိုပြောပါတယ်။
တိုက်ပွဲကတော့မနေ့ကလည်းပဲထပ်ပြီးတော့တော်တော်ပြင်းပြင်းထန်ထန်ဖြစ်ကြ။တိုက်ပွဲတင်းလာတဲ့ဥစ္စာကတော့ခေရင်းနေကြရစားပြီးတော့တိုက်ပွဲကဘယ်လိုတည်းကိုပြင်းလာတယ်။ဒီပြင်းနေမှလည်းပဲတို့ဒီဓမ္မတက်တို့ဘက်ကနေအကြီးကြီးဟဲ့မှာ position ပြင်းနေနေလည်းပဲတို့ဒီခြေလိုက်ဒီယာနာတဝက်ရဲ့နောက်ဒုံချောင်းဝါယာနာတဝက်ရဲ့နောက်ဒီဒေါ်ဒီတောင်ဆိုတဲ့ခြေရရဲ့အာဒီအလေးဝါကြရည်ရအဲ့ဒါပြည်တော်မှာသူတို့ဒီဓမ္မတန်တွေကနေပြီးတော့မှလည်းလည်းကြည့်ရင်လည်းအပေါ်ဒေတာတစ်ခုလုံးကိုလေးလုံးရတာရှိလာတာရှိတယ်ဗျမနေ့ကဖြစ်တော့ရင်အာဒီဓမ္မတန်တွေကနေပြီးတော့ဒီခိုင်တန်တွေဒီအခြေကျရတဲ့ဒေတာကိုသူတို့အဲ့အလုံးလေးနဲ့ကိုထိုးကြည့်ခင်တာမနေ့ကတနေ့ကိုသူကထိုးကြည့်ခင်တယ်ရာ9လာီဒေါ်လာဝပဲဟိုတနက်တန်းကနေလည်းတန်းတော့ဗျဒါမဲ့လို့သူတို့လည်းလည်းကြည့်ရကြတော့အဆက်မပြတ်ပြည့်
တိုက်ပွဲပြင်းထန်တာကြောင့်ဒေသခံရွာသား200ကျော်လောက်ထပ်မံထွက်ပြေးရကြောင်းလည်းပြောပါတယ်
။ဒေသတွင်းကကြီးရသားတွေကတော့ဒေသလွတ်တဲ့နေရာတွေကိုရှောင်နေကြတယ်။ဒါတော့အခုအဲ့ဒီတလဲရှောင်ရဲ့အပေါ်ပိုင်းအဲ့ဒီဘက်မှာတော့စစ်ဆောင်ပြည်သူတွေဟိုနေရာဝန်းကျင်လောက်အဲ့ဒီဘက်ကိုရောက်နေကြပြီ။နောက်တခြားနေရာတွေမှာလည်းရောက်နေကြတယ
်။လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲနဲ့ပတ်သက်ပြီးအစိုးရဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။ချင်းပြည်နယ်အစိုးရအဖွဲ့ကစီရင်တာယာရေးလျှက်စစ်နဲ့စစ်မှုလက်မှုဝင်ကြီးစလိုင်းအိုက်ဇက်ခင်ကသူတို့ရရှိထားတဲ့ဒုက္ခသည်စီရင်ဟာ300ကျော်လောက်ရှိကြောင်းပြောပါတယ
်။သူ့အဘက်ကအချိန်ကြီးကတော့ကျွန်တို့ကြားသလောက်တက်တွဲရှိနေသေးတယ်လို့ကြားပါတယ်။လုံလုံးစေကျွန်တို့တရားဝင်အစိုးရအဘက်ကရတာတော့300ကျော်ပေါ့လေ။သို့တော့ဤပြင်မှာတော့ဒီထက်လည်းများနိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တို့အနေနဲ့အတိအကျတောက်ယူဖို့အခက်အခဲရှိနေသေးသေးဖြစ်ပါတယ်။ကျွန်တော်အစိုးရအနေနဲ့ကတော့သူတို့အတွက်လိုအပ်တဲ့ရိတ်ခါဆန်ပေါ့နော်ရိတ်ခါဆန်စေဝါဘုရားရှင်အရှိရအားကိုကျွန်တော်ထပ်ပံပေးသွားဖို့အစီအစဉ်ရှိပါတယ
်ဆစ်ဆောင်ဒုက္ခတဲ့အများစုဟာရှင်းလဝကြေးဝအနီးမှာခိုးလုံနေကြောင်းလည်းပြောပါတယ်ပလဝဒေတာကကိုကြီးကယ်ဆယ်ရေးဆောင်ရွက်နေသူတူကတော့လူကြုံရေးအခြေအနေအရဒုက္ခတဲ့တွေစီကိုတွားရောက်ဖို့ခက်ခဲနေကြောင်းပြောပါတယ်
အခုလက်ရှိအနေအထားတော့ကျွန်တော်တို့လည်းကိုယ်ထောက်ခံတာတော့လက်ရှိကျွန်တော်တို့ဒီလူပုံမှာကျွန်တော်ကုမ္ပဏီတွေကကျွန်တော်ဖွင့်ကြတယ်ဒါနဲ့ကျွန်တော်တို့ဒီ PU ပို့ဆောင်ရေးဘက်မှာကျွန်တော်သွားဖို့လာဖို့ကြာရင်လည်းဒီလူကြုံရေးဘက်ကိုကျွန်တော်စဉ်းစားနေကြတယ်ဆိုတော့လို့ရှိကျွန်တော်တို့ဒီကိစ္စကိုစစ်ချောင်းတဲ့နေရာမှာရောက်ဖို့ဆိုတော့တက်ဆန်ဆန်တဲ့ဆိုရင်ဒီနိုင်မှာကျွန်တော်လုံနေပါလေကြာလက်ရှိအနေအထားတော့ကျွန်တော်အဲ့ဒီမှာဒါစစ်စစ်မှကျွန်တော်တို့မရောက်ဖြစ်သေးဘူးကြာ
Dila Guya Nigaro E Bawin, Lenegain Pwekona Pwene Pwezitare FBNCC Ko, Didonsu Nangay Sunui Gomti Pwewin Rene, Dil Nangajai Winji Tana, Asha Yiya Tukuzle, Sunko Shaha, Mimaji Ninjan Yi Dwe, Dil Nangan Kumimuma, Dison Sunui Kebale. ဒီဆွေးနွေးပွဲမှာအစိုးရတက်မတော်ဘက်ကပလောင်ကူကန် တခြားအဖွဲ့ကြီးများလို့တန်းတူညီညီတော့မသိနိုင်ဘူးအခွင့်အရေးတော့ရမှာမဟုတ်ဘူးဆိုပြီးတော့အဲ့လိုတော့ပြောပါတယ်အထူးသဖြင့်အေအေဆိုရင်စိတ်ဆုံဆွေးနွေးဖို့မဖြစ်နိုင်ဘူးမြတ်တော်ကအခုကိုမသိနိုင်ဘူးဆိုတဲ့သဘောထားမျိုးမြတ်တော်ဆုံးရှင်ကျွန်တော်တို့ကလာရှင်းပြထားပါတယ်ပလောင်ကူကနဲ့အေအေအဖွဲ့တွေဟာဦးသိန်းစင်အစိုးရကငင်းချင်းရေးဆွေးနွေးဖို့ဖိတ်ခေါ်ပြီးတဲ့နောက်မှာဖွဲ့စည် ထိုးနှက်တိုက်ခိုက်တဲ့အတွက်ဒါကိုအကြမ်းဖက်လို့ရအဖြစ်သတ်မှတ်တာကြောင့်လို့ပြောပါတယ် FPNCC အဖွဲ့ကတော့မကြာမီရပိုင်းအတွင်းမှာဆွေးနွေးပွဲကျင်းပပြီးအစိုးရနဲ့တွဲဆုံဆွေးနွေးရေးအပေါ်အဖြေရှာဖို့ရှိနေပါတယ်ဒီလ၈ရက်နေ့ကပလောဝမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲမှာစစ်မှုလက်မှုသိပ္ပံကြောင်သားတဦးသေဆုံးခဲ့တယ်လို့အမျိုးသမီး၃ယောက်လည်းထိခိုက်ဒဏ်ရာရခဲ့ပါတယ်အစိုးရနဲ့တမတော်ဘက်ကတော့အေအေအဖွဲ့ကအရသားဆက်လီကိုပြစ်ခတ်လို့ထိခိုက်သေးဆုံးတာလို့သတင်းထုတ်ပြန်ပေမဲ့အေအေအဖွဲ့ကတော့စစ်တပ်ရိတ်ကတင်လေကိုတိုက်ခိုက်စင်မှာလမ်းကြုံလိုက်ပါလာသူတွေထိခိုက်တာလို့တုံ့ပြန်ထားပါတယ
်။ကိုမိုးစောသတင်းပေးပို့ခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတခါတော့ထမ်းမြမနေဆက်ဒုက္ခသည်စခန်းအခြေအနေဘက်ကိုဆက်ပါမယ်ရှင်။စစ်အစိုးရရဲ့အစစ်ဆက်လက်ထက်မှာမြန်မာနိုင်ငံကထွက်ပြေးပြီးထိုင်းနိုင်ငံမှာခိုးလုံနေရတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုနိုင်ငံတကာတန်တမန်တွေမကြသေးခင်ကပဲလာရောက်ကြည့်ရှုခဲ့ကြပါတယ်။ထိုင်းမြန်မာနယ်စပ်ကမေလဒုက္ခသည်စခန်းမှာနိုင်ငံတကာတန်တမန်တွေလာရောက်လည်လာခဲ့ပြီးနောက်မှာတော့ short ချဖြတ်တောက်ထားတဲ့ရိတ်ခါအထောက်ပံ့တွေကိုပြန်လည်ပေးအပ်လိုက်မယ်လို့လည်းဒုက္ခသည်တွေကမျှော်လင့်နေကြပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကပြောပြပေးမှာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းလဲတွေဖြစ်ပြီးနေရပြန်လို့ရပြီဆိုပြီးဒုက္ခသည်တွေကိုစံနဲ့အခြားအကူအညီတချို့ဖြတ်တောက်မှုတွေလုပ်ခဲ့ပြီးတဲ့နောက်မှာတော့နိုင်ငံတကာကတန်တမန်တွေနဲ့အလူရှင်တွေဟာထိုင်းမြန်မာနယ်စပ်မေလဒုက္ခသည်စခန်းကိုနိုဝင်ဘာလ23ရက်နေ့ကလာရောက်လည်လာခဲ့တာပါဒီလိုလည်လာမှုတွေအတွင်းဖြတ်တောက်ဖို့ရှိတဲ့စံအကူအညီတချို့ပြန်ရဖို့အခြေအနေရှိတယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ
်အခုကကျွန်တော်ဖြည်းဖြည်းလားဆိုဩစတြေးလျEmbassy le pare. Pare di Thai Embassy. Obyama Embassy le pare. Australia. Ani aki ado oya UK le pare. Canada le pare. Italy ado pare. America le tu pare. Nivele adi donari ya yina ado chonoro. Aku nyi pide lu diwe. Nade aku nyi tsa lai do. Aki nyi adru lai si do. Ani ala yu la yi la le do. Aru pyo da le donari siwe si le. ကျေတော့တချို့ကတော့ဆေးတော့အခုကြီးပြင်းပေတာဒါပေမဲ့ဘယ်လောက်လဲတော့ကျွန်တော်တို့ကလည်းမသိဘူးလေအခုအညီရဒီနေ့ကတော့ပြေးထားတယ်ရိတ်ခါနဲ့တိုင်းဆန်နဲ့ပတ်သက်လာတော့သူတို့ပြောကျွန်တော်ကြားတာလေမရောတော့ဘူးပေါ့အဲ့ဒီလာမယ့်နေ့တစ်ဆက်ရှိနေရှိပ
ါမြန်မာပြည်မှာအပြောင်းလဲတွေဖြစ်လာပြီးဆိုပြီးနိုင်ငံတကာကဒုက္ခသည်တွေအပေါ်မှာအာရုံစိုက်မှုတွေနှဲပါလာချိန်မှာဒုက္ခသည်တွေနဲ့ပတ်သက်လို့ရန်ပုံငွေနှဲလာတာတွေရိတ်ခါတွေဖြတ်တောက်ခံရတာတွေဒုက္ခသည်တွေကိုပေးနေတဲ့ထောက်ပံ့မှုတွေကလည်းဆက်ပေးမပေးဆိုတာမရေရာမှုတွေဖြစ်လာပါတယ်။ဒုက္ခသည်တွေအနေနဲ့နေရရင်းကိုမိမိဆန္ဒအလျောက်ပြန်နိုင်ဖို့အတွက် UNHCR ကတော့ဒုက္ခသည်စခန်းတိုင်းမှာဌာနေပြန်သွားနိုင်ရေးအကျိုးဆောင်ဌာနတွေကိုဖွင့်လှစ်ထားတာဖြစ်ပြီးဒုက္ခသည်တွေဘက်ကစည်းရင်းပေးသွင်းနိုင်တယ်လို့လည်းဆိုထားပါတယ်။ဒါပေမဲ့လည်းဒုက္ခသည်အများစုကတော့သူတို့ဘဝအတွက်ခိုင်လုံတဲ့အာမခံချက်တွေရှိတဲ့အစီအစဉ်တွေမရှိဘဲနဲ့နေရရင်းကိုပြန်နိုင်ဖို့ဆိုတာကတော့အခက်အခဲရှိနေတယ်ဆိုပြီးဒုက္ခသည်တွေဘက်ကပြောဆိုခဲ့တာပါအခုအခါမှာတော့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေပေါ်မူတည်ပြီးအလူရှင်နိုင်ငံတွေအနေနဲ့လည်းဒုက္ခသည်တွေနေရပြန်ကြမလားဆိုတဲ့မေးခွန်းတွေကိုမေးကြတာမျိုးတွေမလုပ်တော့ဘူးလို့ဆိုပါတယ်
သူကပြန်လို့ရလားမရလားတော့သူကမပြောသူကလည်းပြောကြတယ်ဘာလဲအချိန်နဲ့အခုအချိန်နဲ့ကျွန်တော်ကလည်းပြန်နေတယ်ဒါပေမဲ့သူတို့သိရပေါ့ဒုက္ခတွေကတိုက်ပွဲဖြစ်လာလို့ရှိရင်ကျွန်တော်ဘယ်လိုလုပ်လဲဆိုင်ရတဲ့လူရှိတယ်
ထိုင်းပြည်မှာပြန်ဝင်လို့ရမလားနေရာကျွန်တော်မြေတော်ဒုရလည်းကျွန်တော်ဘာမှဖြစ်မပြောဘူးကံပြည်မှာလည်းဒီလေဒီတမ်းပဲမှာလည်းဖြစ်ရဆိုအထက်မြန်မာမှာလည်းကျွန်တော်တိုက်ပွဲတွေကျွန်တော်ဒုရလည်းဆုတ်လို့ဘူးပြန်ဘူးကလည်းဒုရဘာမှမပြောရဘူးဒုရလောလောဆယ်လားထိုင်းမြန်မာနယ်စပ်မှာဒုက္ခတွေစခန်းကိုကိုရှိပြီးဒုက္ခတွေတသိန်းကျော်ခိုးလို့နေထိုင်နေကြပါတယ်တရားဝင်စီးရင်ရှိသူတွေကတော့တသိန်းအ
ရှိမှာပြ။ American နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာအခုဒီသတင်းပတ်တဲ့မြန်မာနိုင်ငံကိုလာရောက်ဖို့ရှိပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြောင်းလဲမှုပေါ်American ရဲ့အားပေးထောက်ခံမှုကိုပြသမှာဖြစ်တယ်လို့ရခိုင်မြောက်ပိုင်းကြက်တဲနဲ့ပတ်သက်လို့လည်းမြန်မာအာဏာပိုင်တွေနဲ့ဆွေးနွေးပွဲရှိနေပါတယ်။မြန်မာရေးနဲ့ပတ်သက်လို့ရည်တည်ပြောဆိုချက်အထူးသဖြင့်တော့ဒီလက်တလောကြုံတွေ့နေရတဲ့ရခိုင်ရေးနဲ့မြန်မာစစ်တပ်နဲ့ဆက်ဆံရေးစသဖြင့်ဒီ American ပြည်တော်စုရဲ့မြန်မာနိုင်ငံပေါ်ရည်တည်ချက်မူဝါဒဆင်ရည်အပေါ်မှာလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချိုတင်ပေးပို့ထားမယ်ဆိုရင် VOA ရဲ့ Daily Live Season ထုတ်လွှင့်ချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ယူဆကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923829994ဖြစ်ပြီးတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းတဲ့သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
အခုအင်္ဂါညတိုင်းရလိုင်းဆွေးနွေးကံကိုည9နာရီခွဲမှစတင်မှာဖြစ်ပါတယ်။အခုနားဆင်နေတဲ့အင်္ဂါနဲ့ယနေ့ကင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia 77 Jeju ကနေဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ラインドミター24 25 30နဲ့ 50 နဲ့ラインမီတာ190တို့ကနေဖမ်းယူနာဆင်နိုင်ကြပါရဲ့ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမတ်တရင်ထိုက်ကြီးညာပေးပါမယ်ရှင
်စီစဉ်ထားတဲ့အချိန်ထက်နောက်ကျပြီးချင်းပါခဲ့တဲ့နိုင်ငံ18နိုင်ငံရဲ့အရှိအာရှထိပ်သီးညီလာခံကိုအမေရိကန်သမ္မတတယောက်မဲ့ကိစ္စအချိန်ကပ်ပြီးတော့ဖျက်ပါတယ်ထိပ်သီးညီလာခံကိုမတက်တော့ဘဲသမ္မတထရန့်ကဖိလစ်ပိုင်ကနေထွက်ခွာဖို့ Air Force 1လေယာဉ်စီကိုထွက်ခွာသွားတာပါသမ္မတရဲ့လေယာဉ်ကအရင်စီစဉ်ထားတဲ့အချိန်ထက်နိုင်ဝက်ဆော့ပြီးဖိလစ်ပိုင်နိုင်ငံနီနွိုင်အကီနိုနိုင်ငံတကာလေးစိတ်ကနေထွက်ခွာခဲ့ပါတယ်ထိပ်သီးညီလာခံမှာတော့သမ္မတထရန့်ရဲ့အစနိုင်ငံခြားရေးဝန်ကြီး Rex Tillerson တက်ရောက်ခဲ့ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲပြီးကာလတွေမှာဝီကီလီရဲ့ Twitter ကနေသူ့ကိုတီးတန့်ပေးပို့ခဲ့တဲ့စာတွေကိုသမ္မတဒေါ်နယ်ထရန့်ရဲ့သားကထုတ်ပြန်လိုက်ပါတယ်။တီးတန့်ဆက်သွယ်မှုတွေရှိခဲ့ကြောင်းအထောက်အထားတွေရရှိခဲ့တဲ့ The Atlantic စာဆောင်ကပထမဆုံးအချိန်သတင်းဖော်ပြခဲ့ပြီးနောက်ပိုင်းအချိန်မှာပဲဒေါ်နယ်ထရန့်ဂျူနီယာကဝီကီလီနဲ့တီးတန့်စာအဆက်သွယ်တွေကိုထုတ်ပြန်ခဲ့တယ်လို့အပြန်အလှန်ရေးသားထားတဲ့စာတွေဟာလည်းသိအရေးမကြီးတဲ့သဘောမျိုး Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိလူခုန်တိုက်ခိုက်တဲ့အညီဌာနပြန်ခွင့်နောက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးအပ်ခွင့်နဲ့ပတ်သက်ပြီးကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတဲရစ်ကဒီကနေ့မှပဲနိုင်ငံတော်အတမင်ကန်ပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုတိုက်တွန်းပြောဆိုပါတယ်ဒါပြင်ဒီကနေ့မနီလာမှာကျင်းပတဲ့အာဆီယံကနေဒါထိပ်သီးညီလာခံမှာလည်းကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒူကဘင်္ဂလားဒေ့ရှ်ပဲရောက်ရှိနေတဲ့မွတ်စလင်တွေဌာနပြန်နိုင်ရေးအတွက်ပူးပေါင်းဆောင်ရွက်မယ်လို့ပြောဆိုပါတယ်ဖိလစ်ပိုင်နိုင်ငံမနီလာမှာအာဆီယံစည်းဝေးတက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့လည်းတီးတန့်တွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်
တရင်အချင်းချက်ကိုမတ်တကြီးထိုက်ကြင်ညာပေးခဲ့တာပါဒီညနေ့အစီအစဉ်ထုတ်လို့ရေမူကမဆုမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Rinkups ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာဆန်တော်ချိန်ညနေ6နာရီခွဲနဲ့9နာရီထိတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်တို့ရရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ VOA ကိုဖန်ယူနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.